ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ရှိနာဗယ်နီအစိတ်ခံခံရတာနဲ့ပတ်သက်ပြီးဆွေးနွေးဖို့တောက်ကြနေမှာနေတိုးမဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးတဲ့နောက်မှာရုရှားဟာဓာတ်ရုပ်လက်နဲ့အသုံးပြုမှုတားဆီးကာကွယ်ရေးအဖွဲ့ OPCW ရဲ့ကြီးကြပ်မှုအောက်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းနေတိုးအဖွဲ့ကပြောပါတယ်။ဘယ်ဓာတ်ရုပ်လက်နဲ့မျိုးကိုပဲသုံးသုံးဒါဟာလူတက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့ဒါဟာနိုင်ငံတကာလိုက်နာရမယ်စံတတ်မှတ်ချက်နဲ့စီးမြင်ဥပဒေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတိုးအထွေမှုချုပ်ယန်စတော်တန်ဘတ်ကဘရပ်ဆဲလ်စ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အဖြေပေးရမှာဖြစ်ကြောင်းလဲနေတိုးအဖွဲ့ဝင်တွေကသဘောတူတယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်နာဗယ်နီဟာရုရှားနိုင်ငံထုတ်စစ်တပ်သုံးအယုံကျော်ထိခိုက်စေတဲ့နိုဗီ6အစိတ်မိခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိချက်ကိုဂျာမနီဝန်ကြီးချုပ်ကဗိုလ်တဖူးနေမှာကြေညာခဲ့တာပါ။အတိုက်ခံခေါင်းဆောင်အစိတ်ခတ်ခံရမှုမှာနောက်ွယ်ကရုရှားအစိုးရပါနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်မဟုတ်မှန်ကြောင်းရုရှားအစိုးရကညှင်းဆိုထားတာဖြစ်ပါတယ်။